Welcome to the Voice of America in Burmese.
Mingla mne khima thora shin mya shin American Bureau su Washington DC myo do VOE American tan ye 2021 khu ne December la 20 ye ni tanin la ni mne khin season 2 ko Myanmar san do chain mne 6 lai ga ni 9 na ye thi line to meter 3249 line la meter 190 tu ga ni dai yai thau lwin ni ba bi shin
တော်ရရှိများရှင်လန်ချက်မြေချပါစီရှင်ကျွန်မအသင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ရှင်မင်္ဂလာပါရှင်ကျွန်မခင်ဗျတပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြပေးမှာပါကမ္ဘာတစ်လောကိုဗစ်ကူးစက်မှုတွေထဲမှာအိုမီကရွန်ပိုးတဲ့ကူးစက်မှုကအများဆုံးဖြစ်လာနေပါပြီအာဖရိအာကင်နစ္စတန်နိုင်ငံရဲ့အငတ်ဘေးကိုကယ်ဆယ်ဖို့အတွက်စာနာမှုရမုံ
င်းဘက်ကိုဒုက္ခသည်ထောင်ချီထွက်ပြေးနေကြရပါတယ
်အဲဖလူစာတင်ကိုကျွန်တော်တို့ကိုလက်ရှိကျွန်တော်တို့ကိုအနည်းလေးဖြစ်တဲ့အားတော့ဖလူစာတင်ကြောင့်ဖလူစာတင်ကြောင့်ဖြစ်တယ်သူတို့တော်များများလည်းကျွန်တော်ဟိုဘက်ကန်းကိုတော့ကူပေးထား
တကယ်မှနားဆင်ချင်ရပါမယ်ရှင်ဒီနောက်မှာတော့တရုတ်နဲ့ရုရှားတို့မဟာမိတ်ဖွဲ့ရတဲ့အကြောင်းရင်းနိုင်ငံတကာရွှေပြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂရဲ့အစီရင်ခံတင်ပြချက်ထိုင်းရဲ့အကတမျိုးကိုကမ္ဘာယဉ်ကျေးမှုအမွေအနှစ်စီးရင်သွင်းလိုက်တဲ့အကြောင်းစတဲ့သတင်းဆောင်ပါတွေအပြင်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေထဲကတုတ်တထူးခြားဆန်ပြသတင်းများအပတ်စဉ်ခဏတွေကိုလည်းနားဆင်ချရပါမယ်ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင်
ကမ္ဘာတလုံးကိုဗစ်ကူးစက်မှုတွေထဲမှာတောင်အာဖရိကမှာစတင်တွေ့ရှိခဲ့ရတဲ့ကူးစက်များဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ Omicron ကူးစက်မှုကအများဆုံးဖြစ်လာနေပြီးသူဟာ Delta ပိုးတဲ့ဗီဇာပြောင်းမှုပိုးပြီးများတဲ့အတွက်အန္တရာယ်ဘယ်လောက်ကြီးလဲဆိုတော့ကိုသိပ္ပံပညာရှင်တွေမသိကြသေးပါဘူးကနေဦးရရှိတဲ့အထောက်အထားတွေကသူဟာ COVID-19 ဖြစ်ပွားခဲ့သူတွေကိုပါထပ်ပြီးကူးစက်နိုင်ခြေရှိနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတတိပေးထားပါတယ်ဒါကြောင့်ကူးစက်များ Omicron ပိုးတဲ့အန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်နိုင်ငံအများအပြားက COVID ကန့်သတ်မှုအသစ်တွေကိုချမှတ်နေကြပါပြီ။ဒါမဲ့သတင်းပတ်တွေအတွက် American နိုင်ငံမှာဒီပိုးမပြန့်ပွားအောင်တားဆီးဖို့လုပ်ရမယ်လို့ NIH American မျိုးသားကျန်းမာရေးဌာနအငြိမ်းစားညွှန်ကြားမှု Dr. Francis Collins ကတတိပေးလိုက်တယ်လို့ American နိုင်ငံသားတန်း50လောက်ကာကွယ်ဆေးမထိုးဘဲနေတဲ့အတွက်ထူးဆိပ်ပြတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံသားတန်ပေါင်းများစွာဟာပရမချိန်ကာဝယ်ဆေးထိုးပြီးဖြစ်ပေမယ့်အဖြစ်ကာဝယ်ဆေးမထိုးရသေးပါဘူး။ဒါကြောင့်သမ္မတဂျိုးဘိုင်ဒန်ရဲ့ထိပ်တန်းဆေးပညာအကြံပေးဒေါက်တာအန်ဒနီဖောက်ချီကကိုဗစ်အန္တရာယ်ကာဝယ်နိုင်အောင်အဖြစ်ကာဝယ်ဆေးထိုးဖို့တိုက်တွန်းပါတယ်။ဥရောပတလွှမ်းမှာလည်းကိုဗစ်ပိုးကူးစက်မှုတိုးလာနေတာကြောင့်နိုင်ငံအစိုးရတွေကကိုဗစ်ကန့်သတ်ချက်အသစ်တွေကိုချမှတ်နေကြပါပြီ
။အာဖဂန်နစ္စတန်နိုင်ငံမှာရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကြံပေးကိုရှောင်လွှဲနိုင်ရေးအတွက်ရန်ကုန်ငွေတရက်ထူထောင်မှုတနင်္ဂနွေနေ့ကဆုံးဖြတ်လိုက်ကြပါတယ်။နိုင်ငံပေါင်း58နိုင်ငံနဲ့စုဖွဲ့ထားတဲ့ OIC ကအစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အရေးပေါ်ညီလာခံကိုပါကစ္စတန်နိုင်ငံအစ္စလာမ်ဘတ်မြို့မှာတရက်တာကျင်းပခဲ့ပြီးအာဖဂန်နစ္စတန်ရင်ဆိုင်နေရတဲ့လူသားချင်းစာနာမှုနဲ့စီးပွားရေးဆိုင်ရာကပ်ဘေးကိုဖြည့်ရှင်းနိုင်ဖို့စာနာမှုဆိုင်ရာရန်ကုန်ငွေအဖွဲ့ကိုတည်ထောင်လိုက်တာပါ။အာဖဂန်မှာကလေးငယ်တသန်းလောက်ဟာအာဟာရချို့တဲ့ပြီးတည်ဆောက်ရမယ့်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့အခြားတန်ပေါင်းများစွာသောပြည်သူတွေဟာလည်းအငတ်ဘေးနဲ့ကြုံရမဲ့အခြေအနေမှာရှိနေပါတယ်ဒီရန်ကုန်ငွေအဖွဲ့ဟာအစ္စလာမ်ဖွံ့ဖြိုးရေးဘဏ် IDB ရဲ့ထိန်းချုပ်မှုအောက်မှာနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေနဲ့ချိတ်ဆက်ဆောင်ရွက်သွားမှာဖြစ်တယ်လို့တရက်တာကျင်းပတဲ့ညီလာခံအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ဒီညီလာခံမှာတာလီဘန်အစိုးရရဲ့ယာယီနိုင်ငံခြားရေးဝန်ကြီးအမီယာခန်မူတာဂီကအာဖဂန်နိုင်ငံရေးမှာတက်ဆိုင်သူတွေအားလုံးစုပေါင်းပါဝင်နိုင်ရေးအတွက်ရောအမျိုးသမီးအခွင့်အရေးအပါအဝင်လူအခွင့်အရေးမြင့်တင်ရေးအတွက်ပါသူတို့အစိုးရကအလေးထားလှုပ်ဆောင်သွားမယ်လို့ထပ်လောင်းကြေညာပေးသွားပါတယ်။ဒါ့အပြင်အာဖဂန်မျိုးကိုတုံးပြီးဘယ်အဖွဲ့အစည်းကမှအခြားတိုင်းပြည်ကိုအကြမ်းဖက်တိုက်ခိုက်တာမျိုးဖြစ်မလာရအောင်လှုပ်ဆောင်သွားမယ်လို့လည်းထပ်မံအတည်ပြုပါတယ်။ယခင်အာဖဂန်အစိုးရကပန်ဆိုင်ပြီးအမေရိကန်နဲ့အနောက်နိုင်ငံတွေမှအနှံထားတဲ့ဒေါ်လာ 9.5 ဘီလီယံထုတ်ယူသုံးစွဲခွင့်ကိုပိတ်ပင်ခံထားရပါတယ်။အဲ့ဒီငွေကြေးအများစုကိုအမေရိကန်ဗဟိုဘဏ်မှာအနှံထားတာဖြစ်ပါတယ်
နောက်ဖက်ကန်ဒေတာမှာလူသေးဆုံးရတဲ့ပြစ်ခတ်မှုတစ်ခုမှာပါဝင်တယ်လို့တန်မြတ်ရှိသူပါလက်စတိုင်းသား၄ဦးကိုအစ္စရေးတပ်တွေကဖမ်းဆီးခဲ့တယ်လို့အစ္စရေးစစ်တပ်ကတင်းနှင်းအနေနဲ့မှပြောပါတယ်။နောက်ဖက်ကန်ဒေတာအခြေချစခန်းနားမှာဂျူးကျောင်းသားတွေအဖြစ်ပါတဲ့ကားတစ်စီးကိုကျေစပင်းတွေကပါလက်စတိုင်းသနတ်သမားအနည်းဆုံးတယောက်ကပြစ်ခတ်ခဲ့တဲ့အတွက်အသက်25နှစ်အရွယ်ကျောင်းသားတယောက်သေဆုံးပြီး2ဦးဒဏ်ရာရခဲ့တာပါ။တနတ်သမားလိုတန်မြတ်ရှိသူကိုအနောက်ဘက်ကန်ဒေတာမြောက်ပိုင်းကဆလစ်အယ်ဟာရီတာယွာနာမှာဖမ်းမိခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ပြစ်ခတ်ရမှာသုံးတဲ့လက်နက်ကိုပါသိမ်းဆည်းရမိတာဖြစ်ပြီးတန်မြတ်ရှိသူကိုတော့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လုံခြုံရေးတပ်ဖွဲ့စီလွှဲပြောင်းပေးခဲ့တယ်လို့ပြောပါတယ်။ပါလက်စတိုင်းမှာအထူးသဖြင့်အနောက်ဘက်ကန်ဒေတာမြောက်ပိုင်းမှာဒေတာရင်းခြေချမှုဆိုင်ရာအကြမ်းဖက်မှုတွေတိုးလာနေပါတယ်။ဂျေရုရှလင်နဲ့အနောက်ဘက်ကန်ဒေတာကို1969အရှိလယ်ပိုင်းစစ်ပွဲမှာအစ္စရေးကတင်ပိုက်ခဲ့တာဖြစ်ပြီးအခုကအစ္စရေးရွှေ့ပြောင်းအခြေချသူ9သိန်းလောက်နေထိုင်တာဖြစ်ပါတယ
်။ဆူဒန်နိုင်ငံမှာအာနာရှင်သမရဟောင်းအိုမာအယ်ဘာရှားကိုဖြုတ်ချနိုင်ခဲ့တဲ့3နှစ်ပြည့်အထိမ်းအမှတ်ဖြင့်ထောင်ပေါင်းများစွာသောပြည်သူတွေဟာမြို့တော်ကာတွန်းရဲ့လမ်းမတွေပေါ်ထွက်ပြီးတနင်္ဂနွေနေ့ကဆန္ဒပြခဲ့ကြပါတယ်။ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒေါက်နဲ့စစ်တပ်တို့ကြားမကြသေးခင်ကနိုင်ငံရေးအပြေးယူလုပ်ခဲ့တာနဲ့ပတ်သက်လို့ဆန္ဒပြသူတွေကစာတမ်းတွေကင်ဆောင်ရင်းရှုတ်ချခဲ့ကြပါတယ်အပြေးယူမလုပ်ဘူးပူပေါင်းလှုပ်ဆောင်ခြင်းမလို့မရှိဘူးစစ်တပ်အုပ်ချုပ်ရေးအလို့မရှိစတဲ့ကြွေးကြော်တန်စာတမ်းတွေပွေရန်ကင်ဆောင်ရင်းကာတွန်းမြို့မှာဆန္ဒပြခဲ့ကြတာလို့အနာဒိုလူသတင်းဌာနကဆိုပါတယ်ဆန္ဒပြသူတဦးကတော့တချိန်ကဆေးအုပ်ချုပ်ရေးကိုဖြုတ်ချနိုင်ခဲ့တဲ့ကြီးမြတ်တဲ့တော်လှန်ရေးနေ့တွေကိုအမှတ်ရတဲ့အနေနဲ့အခုလိုလာရောက်ပြီးဆန္ဒပြရတာဖြစ်တယ်လို့ပြောပါတယ်။နောက်တစ်ဦးကတော့ကျွန်တော်တို့နိုင်ငံမှာအယက်သားအစိုးရအပြည့်အဝအုပ်ချုပ်မှုကိုလိုချင်ပါတယ်လို့ပြောပါတယ်။တိုင်းပြည်ရဲ့စီးပွားရေးအခြေအနေရိုးရင်းဆိုးရွားလာတာကြောင့်ဆူဒန်ပြည်သူတွေက2018ခုဒီဇင်ဘာလ19ရက်နေ့မှာလမ်းမပေါ်ထွက်ဆန္ဒပြခဲ့ပြီးအဲ့ဒီနောက် 2019AB မှာစစ်တပ်ကအာနာသိရင်သမရအိုမာအယ်ဘာရှားကိုဖြုတ်ချခဲ့တာဖြစ်ပါလေခင်ဗျာ
ဒီလိုအမေရိကန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာစစ်တပ်တက်ဆိုးရှည်စင်မဲ့ဝင်ငွေရန်လန်းတွေကိုဖျက်တောက်ပြီးမြန်မာစစ်အာဏာရှင်ကိုနိုင်ငံတကာကနေဖိအားပေးချဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကရ ेंजर ဒုက္ခသည်စခန်းကိုသတင်းတပတ်ကြားတောရောက်ခဲ့တဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကတနင်္ဂနွေနေ့ဒက်ကာကသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The international community can also do a lot more to bring pressure to bear on Myanmar
မြန်မာကိုနိုင်ငံတကာအတိုင်းဝိုင်းကနေဖိအားအတော်များများပေးနိုင်တယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့မင်းအောင်လှိုင်ကအတော်ကြီးတဲ့သူ့စစ်တပ်အတွက်တိတ်ကြွားချင်တဲ့သူဖြစ်တယ်လို့တကယ်လည်းကြီးမားတဲ့သူစစ်တပ်တက်ဆိုးရှည်စေဖို့အတွက်ထောက်ပံ့ငွေကအတော်လိုတဲ့အတွက်ဒီဝင်ငွေလမ်းတွေကိုနိုင်ငံတကာအတိုင်းဝိုင်းကနေဆန်းစစ်ပြီးဒီစစ်အာဏာရှင်နဲ့ဆိုးရတဲ့သူ့ကျူးလွန်မှုတွေဆက်ပြီးမလုံနိုင်အောင်တားဆီးနိုင်မယ်လို့ထင်ကြောင်းပြောသွားတာပါနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပိုးပြီးကောင်းတဲ့မိဖက်ဖြစ်အောင်လုပ်ပြီးရ ेंजर ပြည်ထနာအဖြစ်ရှာရမှာမြန်မာစစ်တပ်ကိုဖိအားပေးဖို့လည်းပန်ကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဟာရ ेंजर ဒုက္ခသည်တပ်သားကျော်လောက်ကိုလက်ခံထားရတာဖြစ်ပါတယ်ရ ेंजर အသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရဟာဒုက္ခသည်တွေကိုစစ်စစ်ပြီးလက်ခံမယ်လို့ပြောထားပေမဲ့ကုဒီတော့မလုပ်နိုင်သေးပါဘူး။ကုလသမဂ္ဂကိုယ်စားလှယ် Tom Andrews ဟာဒီဇင်ဘာ23ရက်နေ့19ရက်နေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံ Caucasus Bazaar ကဒုက္ခသည်စခန်းတွေအပြင်ရ ेंजर 2000လောက်ရောက်နေပြီဖြစ်တဲ့ဘာစင်ချာကျွန်းကဒုက္ခသည်စခန်းကိုပါတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးနဲ့စစ်အာဏာရှင်စနစ်ချုပ်ငြင်းရေးအတွက်ဆိုပြီးတောင်ကိုရီးယားနိုင်ငံရောက်မြန်မာတွေနဲ့မြန်မာအရေးကိုစာနာတဲ့တောင်ကိုရီးယားနိုင်ငံသားတွေကကျောင်းနန်းပြည်ချန်ဝမ်မြို့ချန်ဝမ်ဘူရာရှိမှာတင်းငွေနေတွေကဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒထုတ်ဖော်ပွဲကိုကျောင်းနန်းရောက်နိုင်ငံသားများကူညီစင်တာအပါအဝင်ကိုရီးယားမြန်မာပူးပေါင်းဆောင်ရွက်ရေးအဖွဲ့နဲ့ချန်ဝမ်မြန်မာအသင်းတို့ပူးတွဲကျင်းပခဲ့ကြတာပါ။ဆန္ဒထုတ်ပွဲမှာကျောင်းနန်းနိုင်ငံသားကူညီစင်တာကမစ္စတာယီချောဆွန်ကမြမအရေးကိုကိုရီးယားအစိုးရနဲ့ပြည်သူတွေကအခုတက်ပို့ပြီးထောက်ခံကူညီကြဖို့တိုက်တွန်းရင်းမြမຫນွေဦးဒေါ်လာရင်းဆိုင်ရာတချင်းတွေတည်ဆိုခဲ့ကြတယ်လို့သိရပါတယ် ဂျပန်နိုင်ငံမှာလည်းတနင်္ဂနွေနေ့ကမြန်မာတွေတိုကျိုမြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါပါလက်ရှိမြန်မာနိုင်ငံရေးအခြေအနေကိုဂျပန်ပြည်သူတွေပုံမသိရှိစေဖို့ညီညွတ်သောတိုင်းရင်းသားများအဖွဲ့ AUN ကဆူဂါမိုဘူရာရှိမှာဟောပြောခဲ့ပြီးမြန်မာစေဘေးဆောင်ဒုက္ခသည်တွေအတွက်အလှူငွေကောက်ခံခဲ့ကြပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာဒီနှစ်ထဲအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းရိုင်းကြောင့်တည်ဆုံးသူကအခုချိန်ထိဆိုအနည်းဆုံး146ယောက်ရှိနေပြီလို့ဖိလစ်ပိုင်အစိုးရကပြောပါတယ်ဖိလစ်ပိုင်11ဘိုဟိုပြည်နယ်ဟာအထူးအနာဆုံးဖြစ်ပြီးပြည်နယ်အုပ်ချုပ်ရေးမှူးအာတာရက်ကသူတို့ပြည်နယ်ထဲမှာခုချိန်ထိတည်ဆုံးသူ82ဦးရှိပြီးပျောက်ဆုံးသူ10ဦးရှိနေတယ်လို့ပြောပါတယ်ပြည်နယ်ရင်းမြို့ပေါင်း48မြို့တက်က33မြို့နယ်ပဲအဆက်အသွယ်ရသေးတာဖြစ်ပြီးမုံတိုင်းကြောင့်အဆက်အသွယ်ပြတ်တောက်နေတဲ့အတွက်တည်ဆုံးသူအရေအတွက်ကူးတဲ့ပုံများလာဖို့ရှိတယ်လို့လည်းပြောပါတယ်မုံတိုင်းနောက်ဆက်တွဲရေကြီးမှုတွေမြေပြိုမှုတွေကြောင့်တည်ဆုံးဒဏ်ရာသူတွေရှိနေတာပါ။ဒါပြန်မုံတိုင်းတန်ခမ်းရသူတွေအတွက်စားနပ်ရိက္ခာနဲ့တောက်သုံးရည်တွေလိုအပ်နေတယ်လို့လည်းပြောပါရယ်။ချက်သပရင်းနဲ့တောက်ကြံတွေမှာတိုက်ခတ်ခဲ့တဲ့ဒီမုံတိုင်းဟာဖိလစ်ပိုင်နိုင်ငံမှာလူပေါင်း8000နီးပါးကိုတည့်အောင်စေခဲ့တာဖြစ်ပြီးလူပေါင်း3000လောက်ကတော့ဘေးလွတ်ရာရှောင်ပြေးခဲ့ရတယ်လို့ဖိလစ်ပိုင်အစိုးရကပြောပါရယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကစနေနေ့ကမုံတိုင်းတင်ဒေတာကိုသွားရောက်ခဲ့ပြီးအမေရိကန်ဒေါ်လာသန်း40နဲ့ညီမျှတဲ့ဖိလစ်ပိုင်ငွေပေဆို1ဘီလီယံထောက်ပံ့မယ်လို့ကတိပြုခဲ့ပါတယ်။ Pacific သမုဒ္ဒရာနဲ့တောင်တိုပင်လယ်ပြင်ကြားရှိတဲ့ဖိလစ်ပိုင်နိုင်ငံမှာတိုင်ဖုန်းမုန်တိုင်းရိုင်ဟာလေတိုက်နှုန်းတစ်နာရီကိုမှန်120ကနေ180နီးပါးတိုက်ခတ်ခဲ့တာဖြစ်ပြီးဒါဟာမကြာခင်နှစ်တွေအတွင်းအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်ခဲ့တာပါ။ဖိလစ်ပိုင်မှာနှစ်ဆင်မုန်တိုင်းအကြိမ်20လောက်တိုက်ခတ်လေ့ရှိပါတယ
်။အဲ့လိုတိုင်ဖုန်းမုန်တိုင်းတန်ကြောင်နေအများပြားပျက်စီးသွားတဲ့ဖိလစ်ပိုင်နိုင်ငံပြည်သူတွေအတွက်ဘိုယဟန်မင်းကြီးဖရန်စစ်ကတနင်္ဂနွေနေ့မှာဆူတောင်းမြစ်တာပို့တက်လိုက်ပါတယ်။ပြင်းထန်တဲ့တိုင်ဖုန်းကြောင့်ဥယျာဉ်ပျက်စီးခဲ့ရတဲ့ဖိလစ်ပိုင်ပြည်သူတွေနဲ့အတူတစားတည်းရှိတယ်လို့ဆိုတာကိုသူကပြောကြားသွားတာပါ။အခုလိုအခက်အခဲကြုံရတဲ့မိသားစုတွေအတွက်ဖျားသခင်ရဲ့နှစ်သိမ့်မှုနဲ့ကောင်းချီးပေးမှုကိုကြားရောက်ပါစေလို့ဆူတောင်းပေးလိုက်ပါတယ်။ဆိုပြီးတော့ဒီပုံရဟန်းမင်းကြီးကပြောခဲ့တာပါ။ဖိလစ်ပိုင်နိုင်ငံရဲ့အပြင်းထန်ဆုံးတိုင်ဖုန်းတန်ကြောင့်အနည်းဆုံးလူ112ဦးသေဆုံးခဲ့ပါတယ်။နောက်ထပ်10ဦးပျောက်ဆုံးနေပြီး73ဦးထဏ်ရာရခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံဘူဟောဒေတာအုပ်ချုပ်ရေးမှူးအာတာရပ်ကပြောပါတယ်။သတင်းပေးပို့ချက်တွေအရရေကြီးမြေပြိုမှုတွေကြောင့်အသေးအပြောက်ပိုတိုးလာနိုင်တယ်လို့ခန့်မှန်းထားပါတယ်။အခုလိုမှုန်တိုင်းနဲ့ခံရတဲ့ဒေတာကိုသမရဒူတာတေးကတွားရောက်ကြည့်ရှုခဲ့ပါတယ်ခင်ဗျာ
။ထိတ်တရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။မြန်မာစစ်ကောင်စီတပ်တွေနဲ့အတူလက်အောက်ခံ BGF နေကြားဆောင်တပ်တွေကတစ်ဖက်၊ကရင်အမျိုးသားလူမျိုးရေးတပ်၊ပြည်သူ့ကာကွယ်ရေးတပ် PDF တို့ကတစ်ဖက်၊မြောက်ပိုင်းခရိုင်မြစ်တာလင်းမြိုင်ရွာဘက်မှာတိုက်ပွဲဖြစ်ပြီးဖလူးရွာထဲမှာလည်းစစ်ပေးရှောင်ဒုက္ခသည်တွေရှိရာကိုဝင်းရောက်ပစ်ခတ်တာတွေရှိတဲ့အတွက်ဖလူးရွာဘက်မှာလည်းနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ဒါကြောင့်ကရင်ဒုက္ခသည် 2000 ကျော်လောက်ဟာတောင်ရင်မြစ်ကိုကူးပြီးထိုင်းဘက်ကိုညဦးပိုင်းအထိထွက်ပြေးလာနေကြပါတယ်။ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါရှင
်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင် KNU တပ်မ6ထိန်းချုပ်ရာ 4K ကော်မြို့တစ်ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းပြီးလွှတ်တော်အမှတ်2ဦးနဲ့တကြွလှုပ်ရှားသူတွေကိုဖမ်းဆီးခဲ့တာကစပြီး KNU တပ်ဖွဲ့တွေ PDF ပြည်သူ့ကာကွယ်ရေးတပ်တွေစတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာ၅ရက်ရှိသွားပါပြီ။တနင်္ဂနွေနေ့မှာလည်းမြစ်တာလေးမြိုင်ဆိုတဲ့ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပြီးညနေပိုင်းမှာတော့ပြည်တွင်းစစ်ဘေးရှောင်9000လောက်ခိုလုံနေတဲ့ဖလူးရွာဘက်မှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒုက္ခသည်တွေခိုလုံနေတဲ့ဖလူးစာတင်ကျောင်းဘက်ကိုစစ်ကောင်စီတပ်တွေနဲ့နေရဲကောင်တပ်တွေဝင်ရောက်လာတဲ့အတွက်ဒုက္ခသည်တွေဟာထိုင်းဘက်ကိုထွက်ပြေးနေရကြောင်းဖလူးရွာကဒေသခံတဦးကပြောပြပါတယ
်။အဲဖလူးစာတင်ကကျွန်တော်တို့ကလက်ရှိကျွန်တော်တို့ကနှစ်လေးဖြစ်တဲ့အားတော့ဖလူးစာတင်ကျောင်းဖလူးစာတင်ကျောင်းမှာဖြစ်တယ်။သူတို့တော်များများလည်းကျွန်တော်ဟိုဘက်ကန်းကိုတော့ကူပေးထားတယ်နှစ်လေးနေရာမှာ။ကိုမောင်တို့နည်းနည်းခဏရက်ထားတယ်။ပြီးတော့အော်ရဲလက်နက်တီးတန်တွေတနက်တန်တွေညင်းနေတဲ့အတွက်ကြောင့်ဒီဘက်ကန်းလာပဲထားတာဗျ။ဟိုဘက်ကမရှိရသေးဘူး။တက်ဝက်လောက်ပဲရှိရသေးတယ်။
လူရည်ထောင်နဲ့ချီပြီးတောင်ရင်မြစ်ကိုကူးပြီးပြေးနေရကြောင်းအသက်အရွယ်ကြီးသူတွေအတွက်အခက်အခဲရှိတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတဦးကလည်းပြောပြပါဗျ။အ
ဲဆောင်းလက်ကြည့်ရှိတယ်ရှိတယ်ခင်ဗျာ။တချို့နေရာတွေမှာလည်းရေကဟိုလူတည့်ရဲ့ညီမညစ်ပြပြကူရတာတို့ခဲရေကူရတဲ့အတွက်
เออจะช่วยจะมาอย่างนี้ก็มีก็จีโร่ที่เราคู่แข่งกันอยู่บ่แต่เนี่ยเด็กแค่ตอนนี้เจ้าตอนนี้ไม่กูกูบีทั้งแต่เจ้ากูเปลี่ยนตัวเรื่อยๆเลยเปลี่ยนรูไม่ยาวรูโตจังเลยเปล่าเนี่ยตัวเรื่อยๆนี่ดีหรอวะปีเรื่อยมาเจ้าเนี่ยเด็กขาดเด็กอุกาลอคุลูจะเปล่าไหมเขาเนี่ยมาเลยขาดเลยยี่เรื่อยสูงเชื่อรู้อะไรมาเขาเนี่ยมาเจ้ากับบ้าเนี่ยมาไอ้มาตับบีมันเนี่ยอะไรมายี่มาเช้าเราตัดต่อเลี้ยวเช้าเนี่ย
ตรงมาเลยจังหวะนี้มันนี่เยอะเลยมาเอ็งอ่านไอ้เสียมันนี่ละมาตรงมาที่เราอันนี้มาตรงมาพร้อมแล้วเราโดนเจอเนี่ยพี่จ้าอยู่อ่ะโหอันนี้เอากงอ่ะเพื่อนี่อ่ะเส้นอะไรลูกจ้าอะไรเส้นอะไรลูกอยู่อะไรอุ้งแล้วอันนี้มาที่อยากเพื่อนี่ครับยันมาที่เต็มหมดพี่จ้าบอกก็สาระตัวเสียแล้วเท่านี้มาไปมินิเดียเลยพลุยอยู่อะไรมาไอ้เราใส่ไปอ่ะพี่เอาไม่ได้บอกสิเลยใช้แต่เช้าอ่ะพี่ก็ได้ยังกันเลยทุกคนเดินหน้าทางจะทบีตัวเ
变不比给他的来洗吧嘞，他为咩爱里多卡的泥滩呀，没错的泥巴嘛嘞，都罗泥硬的，奶奶姐姐的家路变死了的洗的路，再不的十片泥的对，没龙江那家，你也过变路没样的吧呜，见你的嘞多卡的哈，滩边过的是嘛啦，十个月的年龄牌嘛，特别特别烂的嘞对。台北家咧，设备上都靠这个，老天你也因我变不了的，没老时间无所谓，都靠这个，故意背内度的家说话咧，你妈别骂起咧，都靠这里下咧，设备的叫，你台这样你呀，啥到呢，到也开开的就你呀比，多长的人嘛，等下你呀再批发了先。
他若给一笔内存，十一七年老松亚的人故，长期在 VOE 的人当，每一码被不给他批八的钱，故若能按这个的人上马瑞古来批起码的。American 南南岸对内电话目多兰尼的多对，比克的电话对马被 Russia 的马布拉基米亚布丁内，第二的马习近平的 video conference 内，特地对送开车比的闹，西龙应用目古表达开车话的。VOA 单单们也想要既然的人打文干甚至深夜的人上把股定价比方没事。Russia 的马拉布拉迪米亚布丁的第二高上习近平路家比给的保护那个 video conference 的特地对送孙女目股 Russia 的第二 media 对马阿图的来破片给查法的。毕竟嘛，今把买上万的乌兰贝波罗的股，但这么也也特别毛焦。American 的车到南岸多面面个金牙槟榔嘛，热下他们啦不定啊。毕竟乌兰贝波罗股这样买路金牙开的，不他妈从到个把刚上的五七八的。Ukraine 的那只嘛，热下他们啦不定啊。十一地上的那股哪里偷看枪，只有他们啦西北个来开马标数开把的。Ukraine 的那场马蒂奥派加斯因阿迪萨拉姆阿波 ，American 内东哈梅阿彭内乌尤巴达马卡杜卡苏耶尼查比 ，Ukraine 的 Crimea 地大国，那场斯里古内马登尤格的卢缪，他老来因诺 ，Russia 苏亚贝隆阿马姆中部地的，边城的九十队内因三亚梅卢雷表述他查达巴。Russia 他们个因阿比亚比 ，American 他们个九百点股三等尼拉卢勒东德杜的丘卡苏巴的 ，London 七赛 ，Raya United Services Institute 个 ，Mayana Boroyuka 库鲁比巴的
，Russia Kremlin sees it appropriate that
American 苏阿波马皮亚比部队登岛的加拉卢 ，Russia 苏阿贝干的书面查拉巴 ，American 哈蒂乌波马阿勇幺尼的路尤萨查的库加拉马皮巴的。
Russia 的马拉布丁内，第二的马拉西罗耶，乌兰卡尼特地苏纽波马，这一年皮西亚对西凯比梅勒，刚上乌家十三亿刚西的崩山牛波昂，三月开的卢雷东德杜瑞西巴的，加马马歇尔范加。Michael Kimmich ka Skype ka ni tsin akhu lo pyo ba de.
There seems to be sort of genuine chemistry between them, which is significant.
Thru ja ma aman na ge asin pye ni de pounsan myo twet myin ya da ha. Thu ja mu phit be me a te cha hmat yu lo daw ma ya ba u. Da ha Europe ne American do ma ji su se yi so de na le mu ne si kan jet de cha mat yi. Russia ne tiyau lo naingan de ga taip pi yi ba de khan khan da ga pa win yi so de သူတို့လိုချင်တဲ့ကဘာမျိုးအတွက်အသေးစားသဘောတူညီချက်ရှိပြီးဒီပုံရိပ်မှန်းချက်အတွက်လုပ်နေကြတယ်ဆိုတာရှင်းပါတယ်
။ရုရှားရဲ့စွန့်ရအတွက်တရုတ်ဟာဈေးခွက်ကြီးတစ်ခုဖြစ်တာကြောင့်လဲနှစ်နိုင်ငံကြားစီးပွားရေးဆက်ဆံမှုကကောင်းမွန်နေတယ်လို့လဲ Michael Kimmich ကပြောပါတယ
်။ This is of course the lifeblood of the Russian economy.
ဒါကရုရှားစီးပွားရေးရဲ့ပင်မသွေးရောကြီးပါ။နောက်ပြီးဥရောပနဲ့ရုရှားကြားအမှန်တကယ်တင်းမာမှုဖြစ်နေတဲ့အချိန်ကာလမှာအထူးပဲအရေးကြီးပါတယ်။
ဒ တရုတ်နဲ့ရုရှားသမ္မတကြားယင်းဤတဲ့မဟာမိတ်ဖြစ်ရေးဂရုပြုချပေးမယ်လို့လဲယူကရိန်းဒါမှမဟုတ်လဲထိုင်ဝမ်ပဲဖြစ်စေအမေရိကန်နဲ့ပြဿနာကြီးတစ်ခုခုဖြစ်လာခဲ့တဲ့အခါမှာတော့သမ္မတရှီနဲ့သမ္မတပူတင်တို့အနေနဲ့တစ်ဖက်ဖက်ကစီးရီထောက်ကူမှုတော့အောက်ကိုလို့ရမယ်အနေအထားမရှိဘူးလို့လဲကင်မစ်ကပြောပါတယ်တရုတ်ရုရှားပူးပေါင်းဆောင်ရွက်မှုမှာအကန့်အသတ်တွေရှိနေတယ်လို့ကာနဂီမော်စကိုစင်တာကအလက်ဇန်ဒါဂါဘူးကရှုမြင်ပါတယ
် I guess that both Russia and
Russia နဲ့တရုတ်တို့ဟာသူတို့ရဲ့မဟာဗျူဟာမြောက်ကိုပိုင်လုံးပိုင်ခွင့်ကိုအလေးနဲ့ထားကြတယ်လို့ကျွန်တော်ခံမှန်းပါတယ်အမျိုးသားရေးစိတ်ဓာတ်ကလည်းအမြင့်တွယ်နေပါတယ်မယုံကြည်မှုအတိုင်းအတာတစ်ခုအထိရှိသလိုရှင်ပြိုင်မှုတွေတွေ့မြင်နေရတဲ့အာကာသအစီအစဉ်တို့လိုမျိုးနေပယ်ရီမှာလဲရှင်ပြိုင်မှုကအတိုင်းအတာတစ်ခုထိရှိပါတယ
်အမေရိကန်ရဲ့မဟာမိတ်တွေနဲ့ပိုးပြီးညီညီကပ်ကပ်ဆောင်ရွက်ဖို့ယူကရိန်းရဲ့နယ်မြေတည်တံ့ခိုင်မြဲရေးလိုကိစ္စတွေမှာရပ်တည်ဆောင်ရွက်ဖို့လိုအပ်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်အတွက်တော့တရုတ်နဲ့ရုရှားကြားပိုးပြီးတော့နီးစပ်တဲ့မဟာမိတ်ဖွဲ့မှုကစိန်ခေါ်အကဲဆန့်ချက်တစ်ခုဖြစ်လာတယ်လို့လဲကျွမ်းကျင်သူတွေကပြောပါတယ်ရှင်တော်ရရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေတာပါ VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာအတန်လွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ကြည့်ရှုနားဆင်နိုင်တယ်လို့ကျမတို့ရဲ့ Facebook ဖြစ်တဲ့ bami.voanews.com မှာလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ရွှေပြောင်းဒုက္ခသည်တွေကိုမနှစ်မြို့တာရန်လိုမုန်းတိတာတွေပိုတိုးလာတယ်လို့ဒီဇင်ဘာ18နေ့ချရောက်တဲ့နိုင်ငံတကာရွှေပြောင်းဒုက္ခသည်များနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရခန်းစာကဖော်ပြပါတယ်ရွှေပြောင်းအခြေချလူတွေကိုအပြစ်တင်ပြီးဘေးဖယ်ထားဖို့လုပ်တာကကိုဗစ်ကာလအတွင်းဒုက္ခသည်တွေကိုအသက်အန္တရာယ်တွင်းနဲ့တွန်းပို့တယ်လို့ဖြစ်တယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်။ဂျီနီဘာကနေလီဆာရှလိုင်းပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်
။ကမ္ဘာလူဦးရေရဲ့ခုနှစ်ပုံတစ်ပုံဖြစ်တဲ့တန်းတစ်ထောင်လောက်ဟာရွှေပြောင်းနေရတယ်လို့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြပါတယ်။အဲ့ဒီတည်းက281တန်းဟာနိုင်ငံတကာကိုထွက်ပြေးခိုလုံသူတွေဖြစ်ပြီး84တန်းကပြည်ပကအကြမ်းဖက်မှုနဲ့ရာသီဥတုပြောင်းလဲမှုဒဏ်ကြောင့်နေရာစွန့်ခွာနေရတာပါ။ရွှေပြောင်းဒုက္ခသည်အများစုဟာစားဝတ်နေရေးပိုအဆင်ပြေမဲ့နေရာကိုရှားပုံတော်ဖွင့်ကြရင်အတန့်အနေရရှိတဲ့ခီးနဲ့အခြားအန္တရာယ်တွေကိုကြုံနေရတယ်လို့နိုင်ငံတကာရွှေပြောင်းအခြေချလူသူများကူညီရေးအဖွဲ့ IOM ရဲ့ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဗစ်တိုရီနိုကပြောပါတယ်အခြားလူတွေကတော့သဘာဝဘေးအန္တရာယ်နဲ့လူတွေဖန်တီးလိုက်တဲ့ဘေးစိုးတွေကိုကြုံရပြီးနေရာစွန့်ခွာလာသူတွေဖြစ်တယ်လို့သူကဆိုပါတယ်အဲဒီလိုဒုက္ခရောက်နေသူတွေကအများစုဟာကဘာတလွားရွှေပြောင်းသွားလာရလမ်းကြောင်းတစ်လျှောက်မှာမတမာတဲ့လူကုန်ကူးသူတွေလက်ထဲရောက်ကုန်ကြတယ်လို့သူကပြောပါတယ်။ဒီကြားထဲကိုဗစ်ကြောင့်ပိုဆိုးလာစေတယ်လို့ IOM အကြီးအကဲ Victorino ကပြောပါတယ်
။ Beyond the images of closed borders, separated families and economic instability.
နေဆက်တွေပိတ်ထားတာမိသားစုတကွဲတပြားစီဖြစ်နေတာနဲ့စီးပွားရေးမတည်မငြိမ်ဖြစ်နေတာတင်မကပဲအခုဆိုကိုဗစ်ကရောဂါဖြစ်ပွားတာနှစ်နှစ်ရှိလာချိန်မှာအင်းရှင်နိုင်ငံတွေကရွှေပြောင်းအခြေချလိုတဲ့ဒုက္ခသည်တွေကိုအဝင်မခံကျင်တဲ့စန့်ကျင်တဲ့စိတ်တွေပိုတိုးလာပြီးအဲ့ဒီနိုင်ငံတွေရဲ့မူဝါဒအဖြစ်ကျဉ်းသုံးလာနေကြပါတယ်အဲ့ဒါကိုကျွန်တော်တို့လက်မခံနိုင်ပါဘူ
းအခုလိုတောင်ဝင်မဲ့လုံနေကြမဲ့အစားဥပမာသူနာပြုတွေကျမ်းမာရေးဝန်ထမ်းတွေလိုအသုံးတက်မဲ့ရွှေပြောင်းအခြေချလူသူတွေကိုလက်ခံမယ်ဆိုရင်တန်းနဲ့ချီတဲ့ပြည်သူတွေကိုဗစ်ကာယရောဂါအန္တရာယ်မရှိနိုင်ဘူးလို့လည်းသူကထောက်ပြပါတယ်မူရင်းနေရမှာကြံခဲ့တဲ့ခိုကိုရမယ်မိသားစုဝင်တွေစီကိုရွှေပြောင်းဒုက္ခသည်တွေပြန်ပို့တဲ့ငွေကြီးကလည်းအသက်ငယ်ရာရောက်တယ်လို့ Victorino ကပြောပါတယ
် The positive social and economic impact in the countries where they reside and the $540 billion remitted last year to communities
ဒုက္ခသည်တွေရောက်လာတဲ့နိုင်ငံတွေမှာလည်းကောင်းမွန်တဲ့လူမှုပတ်ဝန်းကျင်နဲ့စီးပွားရေးအခြေအနေတွေရှိလာစေပါတယ်မနစ်တုံးကဆိုရင်ကဘာမှာရောက်ရှိနေတဲ့ရွှေပြောင်းအခြေချသူတွေလွှဲလိုက်တဲ့ငွေကြေးပမာဏကဒေါ်လာဘီလီယံ540ရှိပြီးဂန္ဓာအတီးတီးမှာအကျိုးအမြတ်ရရှိစေခဲ့ပါတယ်
။ဒါကြောင့်ရွှေပြောင်းဒုက္ခသည်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့ကိုလည်းကုလသမဂ္ဂကရောနိုင်ငံတကာအဖွဲ့အစည်းတွေကပါတိုက်တွန်းနေကြပါလေ။အဲ့ဒီလိုမှမလုပ်ဘူးဆိုရင်ကမ္ဘာအခြားပြည်သူတွေရဲ့ကျန်းမာရေးကိုပါချင်းချောက်လာလိမ့်မယ်လို့ဆိုပါတယ်ခင်ဗျာ။
ဒါတော့နိုင်ငံတကာရွှေ့ပြောင်းအခြေချသူများရေကူလာသမဂ္ဂရဲ့သတိပေးထားတဲ့အစီရင်ခံစာကိုကိုညာဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။သောရရှင်များရှင်ထိုင်းနိုင်ငံကကြီးလက်အကဒမျိုးကိုကုလသမဂ္ဂကရှီဟောင်းယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်လိုက်တဲ့အကြောင်းကိုပြောပြပေးချင်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကလူငယ်ကားကြီးတွေလေးတွေရဲ့ငှက်ကလေးတွေလိုဝတ်ဆင်ပြီးပျော်ပြောင်းယဉ်ကျေးစွာဝိုင်းဖွဲ့ကတဲ့ကြီးလက်အကဒမျိုးကိုပြီးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့မှာကမ္ဘာယဉ်ကျေးမှုအမွေအနှစ်စည်းရုံးဝင်အဖြစ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကသတ်မှတ်လိုက်ပါတယ်ဒီအကြောင်း AFP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးကိုခင်မောင်စုမင်းကပြောပြပေးထားပါတယ်ရှင
်အိန္ဒိယကနေဆင်းသက်လာတဲ့အဆိုခေါ်ဇလန်းအပြောကိုပါတွဲဖက်တင်ဆက်ထားတဲ့အဲ့ဒီအကကိုထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုရှိတဲ့ဒေသတွေမှာအစဉ်အဆက်ကပြလာကြတာရာစုနှစ်တွေအတော်ကြာကလေးကတိုင်ဖြစ်ပါတယ်။အဲ့ဒီအကဟာဘရင်သားတော်မင်းသားလေးကလူတစ်ပိုင်းငါတစ်ပိုင်းမင်းသမီးလေးမန်နိုရာကိုကဲတင်တဲ့ဇလန်းကိုပြန်လဲတီးဆိုပြောပြတာဖြစ်ပါတယ်။ကပြဖြောပြေမှုတွေကိုသုံးရတီးတီးတင်ဆက်ကြရပါတယ်။အဲ့ဒီလိုအတွက်ကြောင့်ထိုင်းနိုင်ငံရဲ့ယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်တဲ့နိုရာကပြဖြောပြေမှုကို UNESCO ရဲ့ကမ္ဘာအမွေအနှစ်အဖြစ်တရားဝင်စင်သွင်းလိုက်တာဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်ကြီးလက်အကအဖြစ်ကနေတကမ္ဘာလုံးအထိလူသိများလာအောင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်။မလေးရှားနယ်စပ်ကနေတိတ်မွေးလာတဲ့ထိုင်းနိုင်ငံရဲ့နရာတီဝက်ပြည်နယ်စူနိုင်းပိုင်တီခရိုင်မှာရှိတဲ့ရွာငယ်လေးရဲ့ကပြဖြောပြေမှုတွေဟာကမ္ဘာကျော်လာနိုင်ပါတယ်။အဲ့ဒီဘက်ကဒီအကကိုကပြဖြောပြကြတဲ့လူငယ်အမျိုးသားအမျိုးသမီးတွေဟာစနေနေ့လိုနေ့တွေမှာငှက်ပိုင်းလူပိုင်းပုံပေါ်ထားတဲ့အယောင်အသွေးစုံတွေနဲ့ဝတ်စုံကိုကျွမ်းကျွမ်းကျင်ကျင်ဝတ်ဆင်နိုင်ကြပါတယ်။ဒီအကရဲ့ရွေချက်နဲ့ပတ်သက်လို့အကအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့ဘန်ချီရန်တနာဘိုနိုကအခုလိုပြောပါတယ
်။ဒီတောင်ပိုင်းဒေသမှာတော့နူရာအကကပြဖြောပြရတဲ့အရေးကြီးတဲ့အကြောင်းအချက်နှစ်ခုရှိပါတယ်။တခုကတော့လူတွေကိုကောင်းသောအကြံကောင်းသောအမှုတွေပဲလုပ်ကြဖို့ဆိုတဲ့အသိကိုပေးဖို့ဖြစ်ပါတယ်ဒုတိယအချက်ကတော့မိဘဆရာသမားတွေကိုလေးစားသမှုပြုတဲ့အခမ်းအနားနဲ့ယုံကြည်မှုလည်းဖြစ်ပါတယ
်ဒီမုတ်ကရိယာလေးတွေအပါအဝင်တီးဝိုင်းငယ်လေးတွေနဲ့လက်ချောင်းတွေမှာဝေလက်သက်အရှိန်ကြီးတက်ဆင်ထားတဲ့လူငယ်ကားကြီးတွေ၅ဦးကဝိုင်းဖွဲ့ပြီးကားပြနေကြပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းကိုဗစ်ကပ်ရောဂါကာကွယ်ရေးကန့်သတ်ချက်တွေရှိတဲ့အတွက်ကြောင့်အများပြည်သူတွေကိုဖျော်ဖြေမှုတွေနည်းနည်းလောက်ပဲလုပ်နိုင်တယ်လို့ဆိုပါတယ်။နှစ်အတော်ကြာနူရာအကကိုကားပြခဲ့တဲ့ဆမန်ဒိုဆိုမီကတော့ရလာပြည်နယ်ကဘွဲရကျောင်းသူတူပါဒီတောင်ပိုင်းပြည်နယ်တွေမှာဒီအခါကိုဘဲပါတာဝင်မဲဖြစ်ဖြစ်ကပြနိုင်တယ်လို့သူကပြောဆိုသွားပါတယ်ခင်ဗျာ
မာရမနိုရာတဲ့ပမာဏ 6-7 ปีแล้วค่ะ
ဗုဒ္ဓဘာသာဟိန္ဒူနဲ့မွတ်စလင်ဘဲပါတာဖြစ်ဖြစ်ဒီအခါကိုကပြနိုင်ပါတယ်အခုလို UNESCO ရဲ့အမွေအနှစ်စည်းရုံးမှာပါသွားတဲ့အတွက်သိက္ခာပုံယူပါတယ်ထိုင်းရင်ချင်းမှုအမှုပညာတွေအလုံးကိုကဘာကအတိအမှတ်ပြုစေချင်ပါတယ်ကိုခင်မောင်စုမင်းစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOE American Dan ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့တိုင်းဒိုမီတာတို့အပြင်ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်ပါသေးတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOE မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါသေးတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOE မြန်မာပိုင်း YouTube လိပ်စာက youtube.com/voebamisechannel ဖြစ်ပါတယ်။စလုံးပေါင်းက voebamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOE Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voebamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ facebook.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voaburmese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောရရှင်များရှင်။VOA American တရင်2021ခုနှစ်ဒီဇင်ဘာလ20ရက်တနင်္လာနေ့မနေ့ခင်းအစည်းအဝေးတွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညတို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစည်းအဝေးမှာတော့မြန်မာပြည်ကပေးစာသတင်းတွေတဲ့ကတုတ္တထူးခြားစံပြသတင်းများအပတ်စဉ်ခဏတွေကိုနားဆင်ကြရပါမယ်။အခုအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးမှာပါ။ပြည်သွင်းနိုင်တင်ပြနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီသတင်းပတ်အတွက်တော့ဆင်းရဲမွဲတေမှုနှစ်ဆတိုးလာပြီးလူသားချင်းစာနာထောက်ထားမှုအကူအညီအရေးပေါ်လိုအပ်နေတဲ့မြန်မာနိုင်ငံအကြောင်းကိုနားဆင်ကြရပါမယ်။မိုင်အင်ချင်းနိုင်ကူညီတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေဆင်းရဲမွဲတေမှုနဲ့စတိုးလာပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့မြန်မာနိုင်ငံအခြေအနေကိုတင်ပြသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားတဲ့အရေးပေါ်အကူအညီတွေလိုအပ်နေပြီလို့2021ခုနှစ်ဒီဇင်ဘာလ10ရက်နေ့ကအရာဝတီသတင်းဌာနမှဆောင်းပါးရှင်လင်းချက်မြက်ကရေးသားထားပါတယ်။အရေးပေါ်အကူအညီလိုအပ်နေသူတွေ3တန်းကျော်ရှိနေတယ်။2022ခုနှစ်နှစ်စံပိုင်းမှာမြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုဟာနှဆဖြစ်လာနိုင်တယ်။အဲ့ဒီဆင်းရဲမွဲတေမှုပမာဏဟာနိုင်ငံလူဦးရေရဲ့46ရာခိုင်နှုန်းရှိပြီးတော့2005ခုနှစ်နောက်ပိုင်းတခါမှအခုလိုအနေအထားမျိုးမကြုံဘူးလို့ကမ္ဘာပိုင်းရဲ့ပြီးခဲ့တဲ့ဇူလိုင်လအတွင်းကထုတ်ပြန်ချက်ကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။ဆင်းရဲမွဲတေမှုတံကိုအရာဝတီတိုင်းကအများဆုံးခံရဖို့ရှိပြီးအဲ့ဒီနောက်မှာတော့ရန်ကုန်တိုင်းနဲ့စကိုင်းတိုင်းတို့မှာကြုံတွေ့ခံစားရနိုင်တယ်လို့ရေးသားထားပါတယ်။အဲ့ဒီလိုဖြစ်ရတာဟာမိသားစုတွေဝင်ငွေရောနယ်လာပြီးအလောက်ကင်မရှိတာကအဓိကကြောင်းရင်းဖြစ်တယ်လို့လည်းဆိုပါတယ်
။ဂျပန်နိုင်ငံအထွေဆိုင် Nikkei Asia သတင်းဌာနကလည်းမြန်မာနိုင်ငံရဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုဟာမတည်ငြိမ်မှုတွေကြောင့်လွန်ခဲ့တဲ့ရှင်းနှစ်ကအနေအထားကိုပြန်ရောက်သွားတယ်ကြာဆင်းသွားတယ်လို့2021ခုနှစ်အောက်တိုဘာလ19ရက်နေ့ကရေးသားပါတယ်။မြမစီးပွားရေးဟာ COVID-19 ကူးစက်ရောဂါကပ်ဘေးကြောင့်ကြာဆင်းနေတဲ့အခြေအနေမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အထူးသဖြင့် February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာလွန်ခဲ့တဲ့10နှစ်လောက်ကအနေအထားကိုကြာဆင်းသွားတယ်လို့တရားဝင်ကိန်းဂဏန်းတွေကပြသနေကြောင်းဖော်ပြထားပါတယ်။IMF လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကြီးကလည်းမြမစီးပွားရေးဟာလာမယ့်နှစ်2022ခုနှစ်မှာလည်းကောင်းလာစရာမရှိဘူးလို့ဆိုပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံမှုပမာဏဟာပြီးခဲ့တဲ့စက်တင်ဘာလမှာ22ရာခိုင်နှုန်းကျဆင်းသွားခဲ့ပြီး American Dollar 3.8 Billion သာရှိတယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်2021ခုနှစ်ဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အစဉ်ခန်းစာမှာအကြက်တဲနှစ်ခုရဲ့အကျိုးသက်ရောက်မှုနဲ့မြန်မာပြည်သူများရဲ့လူမှုဘဝအခြေအနေလို့ခေါင်းစဉ်ပေးပြီးဖော်ပြထားပါတယ်။အကြက်တဲနှစ်ခုဆိုတာကကိုဗစ်ကပ်ရောဂါနဲ့စစ်တပ်ကအာဏာသိမ်းမှုကိုဆိုလိုတာပါ။အစဉ်ခန်းစာမှာမြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုနှုန်းဟာဆက်လက်မြင့်တက်နေမှာဖြစ်ပြီးကာလကြာရှည်စွာဆင်းရဲမွဲတေမှုတံကိုခံစားရနိုင်နေကလေးငယ်တွေရဲ့တဝက်လောက်ဟာဆင်းရဲမွဲတေမှုတံကိုခံကြရပြီးအာဟာရမပြည့်ဝမှုတွေကိုယ်ခန္ဓာမဖွံ့ဖြိုးမှုတွေပညာမသင်ယူနိုင်တဲ့အခြေအနေတွေကြုံလာရနိုင်နေနောက်မျိုးဆက်ရဲ့လူသားရင်းမြစ်ကိုအကြီးအကျယ်ထိခိုက်နိုင်နေဆင်းရဲမွဲတေမှုဟာကာလကြာရှည်ဖြစ်နိုင်တယ်လို့ဖော်ပြထားပါတယ်
UNDP ရဲ့အစီရင်ခံစာပါဝင်သတင်းဌာနတွေရဲ့ဖော်ပြချက်တွေကိုကြည့်ရင်မြမစီးပွားရေးဟာဘယ်လိုမှအလားအလာမကောင်းဘူးဆိုတာထင်ရှားနေပါတယ်ကိုဗစ်ကူးစက်ကပ်ရောဂါပြီးကြောင့်စီးပွားရေးတိုးတက်မှုနှေးကွေးနေချိန်မှာစစ်တပ်ကအာဏာသိမ်းခဲ့လို့မြမပြည်သူတွေရဲ့ဘဝဟာမွေးပူရာကင်းမောက်ဘဝမျိုးဖြစ်ခဲ့ရပါတယ်ဖေဖော်ဝါရီတည်းရဲ့စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်လူမှုရေးစီးပွားရေးနိုင်ငံရေးအလုံးအထိုင်ပြတ်သွားခဲ့ရပြီးဂန္ဓာအလုံးဟာကမောက်ကမအနေထားရောက်သွားခဲ့ရပါတယ်။ ဈေးကွက်စီးပွားရေးစနစ်ရဲ့အသက်သွေးကြောဖြစ်တဲ့ဘန်လုပ်ငန်းတွေဟာရပ်ဆိုင်းလူပြိုလဲလူအနေအထားထိရောက်ခဲ့ရတာပါ။ပြောင်းလဲသွားတဲ့နိုင်ငံရေးအခြေအနေတွေရလူတွေဟာသူတို့အနှံထားတဲ့ငွေတွေကိုဘန်တွေကနေပြန်ထုတ်ဖို့ကြိုးစားကြတဲ့အခါစစ်ကောင်စီရဲ့ဗဟုဘန်ကကန့်သက်တားဆီးခဲ့ပါတယ်။လူတွေလောက်ထုတ်ယူခွင့်မရကြပဲတပတ်ကူပထမသိန်း20နောက်ပိုင်းမှာတပတ်ကူ5သိန်းကနေ2သိန်းအထိသာထုတ်ယူခွင့်ရတဲ့အနေအထားထိရောက်ခဲ့ပါတယ်။ကန့်သက်ထားတဲ့ပမာဏနဲ့ပိုလိုချင်တယ်ဆိုရင်တော့900ဂိုင်းလုံးကနေ800ဂိုင်းလုံးထိပေးပြီးထုတ်ကြရပါတယ်။မောင်ခိုစနစ်တစ်ခုပေါ်ထွန်းလာပြီးတော့ဘန်တာဝန်ရှိသူတွေနဲ့ချိတ်ဆက်ပေးတဲ့ပွဲစားတွေနဲ့ဘန်မန်နေဂျာတွေဝင်ငွေလမ်းဖြောင်းခဲ့ကြတယ်လို့သိရပါတယ်
။စီးပွားရေးစနစ်မှာအရေးပါပြီးအဓိကကျတဲ့ဘန်စနစ်တောင်အပြည့်အဝလဲပတ်နိုင်တဲ့အနေအထားမြန်မာနိုင်ငံမှာမရှိပါဘူး။ဒီအကျိုးဆက်ဟာစီးပွားရေးကဏ္ဍတစ်ခုလုံးပေါ်အကျိုးသက်ရောက်ရိုက်ခတ်နေပါတယ်။ဒါပြင်နိုင်ငံရဲ့အရေးပါတဲ့စိုက်ပျိုးရေးကဏ္ဍကရတဲ့ဝင်ငွေဟာလဲ25ရာခိုင်နှုန်းရော့ကျမယ်။ COVID ကရောဂါနဲ့စစ်တပ်ကအာဏာသိမ်းမှုတို့ကြောင့်ဆင်းရဲမွဲတေမှုဟာ20ရာခိုင်နှုန်းတိုးလာတယ်။နိုင်ငံတကာကသတ်မှတ်တဲ့ဆင်းရဲမွဲတေမှုမြင်းအောက်မှာ2005ခုနှစ်က 14.2 ရာခိုင်နှုန်း2019ခုနှစ်မှာ 5.2 ရာခိုင်နှုန်းရှိနေရာက2022ခုနှစ်မှာတော့ 18.5 ရာခိုင်နှုန်းထိမြင့်တက်လာနိုင်တယ်လို့ UNDP အစိုးရကခန့်မှန်းထားပါတယ်
။မြန်မာနိုင်ငံမှာအခုလိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအရေးပေါ်လိုအပ်နေပြီမယ်လို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လုံလောက်အောင်ကူညီထောက်ပံ့နိုင်တဲ့အနေအထားမှာမရှိသေးပါဘူး။ဘာကြောင့်လဲဆိုတော့တဘာဝကပ်ပြီးတဲ့လူလုတ်တက်ကပ်ပြီးဖြစ်နေလို့ပါပဲဆိုလိုတာကကမ္ဘာကုလသမဂ္ဂနဲ့နိုင်ငံတကာကအကူအညီပေးမယ်ဆိုရင်တော့စစ်တပ်ကအာဏာသိမ်းထားတဲ့ကာလဖြစ်တဲ့အတွက်ခွင့်ပြုချက်ရဖို့မလွယ်လှပါဘူးခွင့်ပြုခဲ့ရင်တော့အမှန်တကယ်လိုအပ်နေတဲ့အောက်ခြေကပြည်သူတွေစီကိုရောက်ဖို့ဆိုတာမသေးကြလှပါဘူးဘယ်လိုပဲဖြစ်ဖြစ်အခုချိန်မှာပြည်သူတွေစီးပွားရေးကြက်တဲပြီးလုံခြုံမှုမရှိတာဒုက္ခတွေဥယျာဉ်တွေတိုးပွားလာနေတာနေရက်စွန့်ခွာသူတွေများပြားလာတာတပ်ဖြတ်မှုတွေဖမ်းဆီးမှုတွေနဲ့ငတ်မောက်ခေါင်းပါသူတွေတန်းနဲ့ချီလာတာဟာစစ်ကောင်စီရဲ့တာဝန်သာဖြစ်တယ်လို့ဆိုရမှာပါခင်ဗျာ
ပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအပါအဝင် VOE ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးအချိန်မီွေးဖတ်ရှုနားဆင်လို့ရပါတယ်။အဲဒါကတော့ကျမတို့ရဲ့ website ဖြစ်တဲ့ bami.voenews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေပေးစာတွေကိုပြန်ကြားပေးနေတဲ့မအေးသနာချိုရဲ့မြန်မာပြည်ကပေးစာဖတ်ဆင်ခဏကိုနားဆင်ကြပါရှင်။
မင်္ဂလာရှိရနေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။အခုအရင်ဦးဆုံးသောရရှင်တစ်ယောက်ရေးလာတဲ့စာတို့လေးနဲ့စာချင်ပါသေးတယ်။အထွန်းဖွားဆိုတဲ့သောရရှင်ဖြစ်ပါသေးတယ်။မန္တလေးရဲ့အတန်ဝဲဝဲနဲ့တင်ဆက်မှုဥကျော်ဇန်တာရဲ့တင်ပြမှုကိုကြိုက်ပါသေးတယ်။ဒီသောရရှင်ကပဲဆက်ပြီးတော့ VOE ကိုည9နာရီဆိုရင်ဘလောက်အလုံးရှုပ်ရှုပ်နားမထောင်ရရင်တခခုလုံးနေသလိုခံစားရပါတယ်။အမှားကန်ပြည့်တတ်ပါဗျာ။ကျွန်တော်စာကိုချက်မထားပါနဲ့ဆိုပြီးတော့တချင်းလက်တောင်းလာပါတယ်။ဒီကနေတချင်းရရင်လည်းတချင်းတောင်းချင်ပါတယ်တဲ့။ကမ္ဘာရဲ့ရဲ့မှာရောက်နေတဲ့ဗမာနိုင်ငံသားတွေအားလုံးအတွက်ဒေသရှင်ဖြူရဲ့ငွေတောင်းတန်းစီပြန်လာပါဆိုတဲ့တချင်းလေးပါတဲ့။ဟုတ်ကဲ့ပါ။အားလုံးကြားအောင်ဖတ်ပြလိုက်ပါရင်တော့ဒါမှကျွန်တော်တို့ VOE ကနေပြီးတော့အချင်းအခက်ခဲကြောင့်တချင်းတောင်းတဲ့အစီအစဉ်တွေကိုခဏရပ်ထားပါရရှင်။ဒါကြောင့်မလို့အားလုံးနားလည်လိမ့်မယ်လို့ထင်ပါတယ်။ဒီသောရရှင်တောင်းလာတဲ့တချင်းတွေကိုသောရရှင်ဒီအားလုံးသိအောင်လို့တော့ပြောပြလိုက်ပါရစေ။စာရိုလေးတစ်ကြောင် Messenger ကနေရေးပို့လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။ Angel လေးဆိုတဲ့သောရရှင်မှာဒီလူတော်တော်များများကြုံတွေ့နေရတဲ့အခြေအနေတခုကိုရေးပြလာတာဖြစ်ပါတယ်။သူက"ကျမဝမ်းကွဲအကူနဲ့အကူကြီးကိုဖမ်းသွားတာအခုဆိုရင်တလားပြေပါပြီ"တဲ့။ဒီရင်အဆနာမရလို့ပါရှင်။ဒီသောရရှင်ရေးလာတာကတော့နိုဝင်ဘာလကောင်ကဖြစ်ပါတယ်။ကင်ပြင်းနယ်လှိုင်းမွဲမြို့နယ်ပိုင်ဂျုံဘက်ကပါတဲ့။ ဟုတ်ကဲ့ပါဒီလိုမျိုးစားတွေမကြခဏရရှိသတင်းစုံစမ်းလို့မရတယ်ဆိုတဲ့စားတွေဒါမှမဟုတ်နောက်တစ်နေ့အသက်ပါဆုံးသွားပြီဆိုပြီးတော့အကြောင်းကြားပါတယ်ဆိုပြီးတော့ရေးပြလာတဲ့စားတွေကိုမကြခဏရရှိတတ်ပါရဲ့နော်အထူးစိတ်မကောင်းစရာအခြေအနေဖြစ်ပါတယ်ပြည်ကိုရေးလာတဲ့သောရရှင်ရဲ့စားတွေထဲမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်ရဲ့စားတွေကိုအများကြီးလက်ခံရရှိပါတယ်။ဒီထက်ကစားတွေကိုပုံမှန်ဖော်ပြပေးနေတာပါ။အခုလည်းပဲကိုယ်ပိုင်ထင်မြင်ယူဆချက်နိုင်ငံရေးအမြင်တစ်ခုကိုရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါတယ်။ငယ်စဉ်ကတည်းက VOE ကိုနားထောင်ပါတယ်ဆိုတဲ့သောရရှင်ကတော့လူခွင့်ရေးကြီးညာဇာတ်လမ်းနဲ့မြန်မာနိုင်ငံအခြေအနေကိုဆက်ဆက်ပြီးတော့မေးခွန်းထုတ်လာပါတယ်
။မင်္ဂလာပါ VOE ရေကျွန်မခုနှစ်တန်းကျောင်းသူရွယ်တွေက VOE ကိုနားထောင်အားပေးနေကြတာပါ။အခုအသက်30ပြည့်ပါပြီ။အရင်ကဆိုရေဒီယိုနဲ့နားထောင်ပါတယ်။အခုတော့အင်တာနက်ကနေဖုန်းနဲ့နားထောင်ပါတယ်။ဖုန်းလိုင်းတွေကမတည်မချတော့ရေဒီယိုလည်းစောင့်ထားပါတယ်။တခုလောက်သိချင်လို့စာရေးတာပါ။အခုလူအခွင့်ရေးကြီးညာဇာတ်လမ်းဆိုပြီးအချက်30ဖတ်ရပါတယ်။မြန်မာပြည်သူတွေအချက်30လုံးချိုးဖောက်ခံနေရပါတယ်။အဲ့ဒါဘာလို့ဘသူမှဘဲအဖွဲ့စည်းကမှစကားစကိုထိထိရရအေးမယူတာပါလဲ။စကားစကငါတို့နိုင်ငံမှာငါကြိုက်သလိုလုပ်မယ်လို့စီမံနေတာဘာလို့ဘဲအဖွဲ့စည်းကမှမတားနိုင်တာလဲ။အခုစကားစကချိုးဖောက်နေရတနှစ်ပြည့်တော့မယ်။သူတို့ကဘာလို့ဘာမှတရားဝင်အေးမယူခံရတာလဲဆိုတာသိချင်ပါတယ်။ဂျေဇူးပြုပြီးဖြေပေးစေချင်ပါတယ်ရှင်
။ဟုတ်ကဲ့ပါဒီမှာဒီတော်ရရှင်မေးလာလို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အိရှာဒလူရေးထားတဲ့စာပိုက်လေးတစ်ခုကိုပြန်ပြီးပြောပြချင်ပါတယ်နော်။နိုင်ငံတကာကလူခွင့်ရေးဥပဒေလူသားမျိုးနွယ်ကိုစောင့်ရှောက်တဲ့ဥပဒေကိုပြင်းပြင်းထန်ထန်ချိုးဖောက်တဲ့သူကိုဆိုရင်သူ့ရဲ့နိုင်ငံအစိုးရကအရေးယူရပါတယ်လို့ဆိုထားပါတယ်။ဒါမှမဟုတ် Universal Jurisdiction အရာတခြားနိုင်ငံတစ်ခုခုကနေပြီးတော့အရေးယူနိုင်တယ်။ဒါမှမဟုတ် ICC လိုမျိုးနိုင်ငံတကာရာဇဝတ်မှုတရားရုံးကနေအရေးယူနိုင်တယ်လို့ပြောထားပါတယ်။ဒါမဲ့လေကျူးလွန်သူကိုယ်တိုင်ကအစိုးရဆိုရင်တော့ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းမျိုးကလည်းလုံနိုင်ခွင့်ကအကန့်အသတ်နဲ့ပဲရှိပါတယ်လို့သူတို့ဖော်ပြထားပါတယ်။တခြားပြည်ပြည်စုံစုံသိကျင်နေဆိုရင်တော့သူတို့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့ website မြင်တာ hrw.org မှာတော့ပြီးတော့ဖတ်ရှုကြည့်နိုင်ပါရဲ့နော်။ဒါနဲ့တက်ဆက်တဲ့တရားစီရင်မှုနဲ့ပတ်သက်တဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးပြောပြချင်ပါတယ်။မြန်မာနိုင်ငံမှာအာဂရိလိုက်စားမှုဆိုပြီးတော့စစ်ကောင်စီစီရင်နေတဲ့တရားခွင်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာဖြစ်ပါတယ်
။အလကားပါစစ်အစိုးရလက်ထက်မှာဘယ်အစစ်အစိုးရလက်ထက်ဖြစ်ဖြစ်အာဂရိလိုက်စားတာတွေလက်စားတာတွေအများကြီးပါဘယ်သူကိုတရားဆွဲလို့လဲအကုန်လုံးမျှဝေစားနေကြတာဆိုတော့ဘယ်သူကိုမှတရားမဆွဲကြဘူးအခုမှသူတို့အာဏာသိမ်းပြီးထင်တိုင်းကျဲနေကြတာပါသူတို့လှုပ်ချင်တာလှုပ်တာကိုမြမပြည်မှာဟန်တားနိုင်မဲ့သူမရှိတော့လှုပ်ချင်တာလှုပ်ပြီပေါ့ဆွဲချင်တဲ့သူကိုတရားဆွဲတာသူတို့ကိုအန်တုနိုင်မဲ့သူဆိုထောင်ထဲမှာတသက်လုံးထားဖို့လှုပ်ပြီလေ
ပြည်ထောင်ချခြင်းလို့ကိုဒီတရားခွင်တွေကိုစီမံနေတာပါဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုရေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးခဲ့တာပါရွေးကောက်ပွဲမှာမဲမတမလို့အာနာထိန်းလိုက်ရတယ်ဆိုပြီးတော့စစ်ကောင်စီကပြောလို့ဒီကိစ္စနဲ့ဆက်ဆက်ပြီးတော့ကိုရွေးကြုံရတာလေးပြောပြချင်ပါတယ်ဆိုပြီးတော့ရေးလာတဲ့သရရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ
်ရွေးကောက်ပွဲမှာတမလို့အာနာထိန်းလိုက်ရတယ်ဆိုတဲ့ NASA ကအကြောင်းပြောချင်ပါတယ်ကျွန်တော်ကကွန်ပျူတာစာစီစာရိုက်မိတ်တူဖိတ်စာအမျိုးမျိုးလုပ်ကင်နေတဲ့သူတယောက်ပါမဲစင်းဒုတိယအကြိမ်တင်ညာမဲ့ကာလမှာပေါ့အဲ့ဒီအချိန်ကအခုလိုနိုင်ငံရေးရှုပ်ထွေးမယ်ဆိုတာမသိခဲ့တော့ရဲစွဲအတိအကျနဲ့မမှတ်ထားမိဘူးတမ33လက်အောက်ခံတန်ရင်တစ်ခုကအသက်45နှစ်ဝန်းကျင်တသားနှစ်ယောက်နိုင်ငံသားမှတ်ပုံတင်တစ်ခုနဲ့ပတ်စပို့ဓာတ်ပုံလေးတွေကင်ပြီးဆိုင်ကိုရောက်လာတယ်မှတ်ပုံတင်လုပ်ချင်လို့ရဗျာမှတ်ပုံတင်ကဒီမှာလုပ်လို့မရဘူးဗျလာဝကကိုသွားလို့ရမှာပါလို့ပြောတော့အဲ့လူကသူတို့တွေကရှေ့တန်းထွက်နေလို့တဲ့ဟုတ်မဟုတ်တော့မသိမဲစင်းမှာသူတို့မပါလို့တဲ့အဲ့ဒါဒီဓာတ်ပုံတွေနဲ့ဒီလိုမှတ်ပုံတင်လေလုပ်ပြပါဆိုပြီးပြောလာတယ်။ဟာဒါကဒီလိုလုပ်လို့မရဘူးဗျ။လာဝကဥပဒေနဲ့ကျွန်တော်တို့ညှိမဲ့အလုပ်မျိုးတရားမဝင်တဲ့အလုပ်မျိုးမလုပ်ဘူးဗျလို့ကျွန်တော်ကပြန်ပြောလိုက်ရတယ်။ပျောက်ဆုံးရင်ရဲစခန်းမှာထောက်ခံစာလုပ်ရင်လို့လာဝကမှာပျောက်ဆုံးရှောက်ရင်ရှောက်ဆိုပြီးအကြံပေးလိုက်ရသေးတယ်ဗျ။အဲ့ဒါနဲ့သူတို့လှည့်ပြန်သွားပါလိမ့်ရော။ဆိုတော့ပြောချင်တာက တက်မတော်သားတွေကိုယ်တိုင်ကသဘောယိုနဲ့မတိနားမလဲတာလားမဲစင်းမှာမပါလို့ပါဆိုပြီးမိဒူဆိုင်တစ်ခုမှာမှတ်ပုံတင်အတုလုပ်ပြီးမဲစင်းမတမာမှုကိုကျူးလွန်ခဲ့သလားဆိုတာတော့တန်တရားဖြစ်เสียကောင်းတယ်လို့တခြားဘယ်မျိုးနယ်ကဘယ်ဆိုင်တွေမှာဒီလူမျိုးလှုပ်ခဲ့လည်တယ်လဲဆိုတာတန်တရားဖြစ်เสียပါပဲဗျာ
ဒေသရှင်ကရွေးကောက်ပွဲမတိုင်ခင်မှာသူကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဖြစ်ရပ်လေးကိုရင်ဖွင့်ရေးသားလာတာဖြစ်ပါတယ်နာမည်နဲ့အကောင့်ကိုတော့လုံခြုံရေးရမဖော်ပြပေးစီခြင်းပါတဲ့သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင်နိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နိုင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App Number က VOA Bambies ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခဏကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့သတင်းတွေတဲ့ကတုတ္တအပတ်ဆင်ခဏကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ဒီသတင်းပတ်မှာတော့2021ခုနှစ်အတွင်းရိုက်ကူးတင်ပြခဲ့တဲ့သတင်းဓာတ်ပုံတွေတဲ့ကအကောင်းဆုံးပုံတွေကို AP သတင်းဌာနကြီးက2021ခုနှစ်ရဲ့ထူးခြားဓာတ်ပုံတွေအဖြစ်ရွေးထုတ်ဖော်ပြထားပါတယ်ဘလို့ထူးခြားတဲ့ပုံတွေလဲဆိုတာကိုကြည့်ကြရအောင်ပါရှင်မညွညွလွင်စီစဉ်တင်ဆက်ထားပါတယ်
ဖိလစ်ပိုင်နိုင်ငံမတန်ဂတ်ခရိုင်ထဲမှာရှိတဲ့တားမီးတောင်ချော်ရည်တွေကြောင့်ပျက်စီးခဲ့ရတဲ့နေရာတွေကိုမီးတောင်ပောက်ကွဲပြီးတစ်နှစ်လောက်အကြာမှာမြင်ရတဲ့မြင်ကွင်းဖြစ်ပါတယ်။အရင်ကဒီနေရာဟာခီးသွွားဧည့်သည်တွေအလဲပတ်များတဲ့နေရာတစ်ခုပါ။ဒါကတော့မြန်မာပြည်မှာစစ်အာဏာရှင်သိမ်းပြီးပြစ်ခတ်မှုတွေရှိတဲ့အထက်ကတည်ဆုံခဲ့ရတဲ့တင်ထွတ်ဟင်းရဲ့ဇာပနာမှာငိုကြွေးနေတဲ့မိခင်ဒေါ်တင်တင်ဝင်းရဲ့ပုံမှာကိုတင်ထွတ်ဟင်းဟာရက်ွက်လုံခြုံရေးအတွက်ကင်းစောင့်နေချိန်ဖေဖော်ဝါရီလ20ရက်နေ့မှာပြစ်ခတ်ခံခဲ့ရတာပါ။ American သမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေ Washington DC ကလွှတ်တော်အဆောက်အဦးကိုဝင်ရောက်စီးနင်းကြတဲ့အချိန်အနောက်ဘက်တိုင်းနိုင်ငံကိုတွေ့တက်နေကြတဲ့သတင်းထောက်ပုံမှာဒီအဖြစ်အပျက်တွေအတွက်လူပေါင်း919ဦးကိုရာဇဝတ်ကျူးလွန်မှုတွေအဖြစ်အရေးယူခဲ့ပါတယ်။ဒီပုံကတော့လေပြားကမ်းခြေကနေ122မိုင်ဝေးကွာတဲ့မြေထဲပင်လယ်ထဲမှာကဲမဲ့သူတွေကိုစောင့်နေတဲ့အာဖရိကန်နိုင်ငံတွေကထွက်ပြေးထားသူတွေရဲ့ပုံဖြစ်ပါတယ်။လော့စ်အိန်ဂျလိစ်မြို့မှာနေထိုင်တဲ့အသက်56နှစ်အရွယ်တောင်ကိုရီးယားကရွှေ့ပြောင်းလာသူဂျန်ဟိုလီးကငါဗိုင်းရပ်စ်ပိုးမဟုတ်ပါဘူးဆိုတဲ့ဆိုင်းငုတ်ကိုပိုင်ပြီးအာရှမွေပွားတွေကိုမုန်းကြည့်ပြီးရာဇဝတ်မှုကျူးလွန်တာတွေမလုပ်ကြဘူးဆန္ဒထုတ်ဖော်နေတဲ့ပုံတစ်ပုံမှာ
ဂျာမနီနိုင်ငံဖရန့်ဖော့မြို့နာမှာမိုးနဲ့နှင်းအရေတွေကြောင့်ရေကြီးနေတဲ့လမ်းစုံကိုဖြတ်မောင်းနေတဲ့မြစ်ထားတဲ့စင်ပုံဖြစ်ပါတယ်။ဒီမြစ်ထဲမှာဂျာမနီနဲ့ဘယ်လ်ဂျီယံမှာရေကြီးရာကြောင့်လူပေါင်း190ကျော်သေဆုံးခဲ့ပါတယ်။ပလတ်စတစ်ပလင်းအခုံဘူးခွန်တွေအပြင်တခြားအမိုက်တရိုက်တွေမျောနေတဲ့ဆာဗီးယားနိုင်ငံအနောက်တောင်ဘက်ကပေါ်ပယ်ကိုရေကန်ကြီးကိုရိုက်ပြီးပြသထားတာပါ။ကမ္ဘာပေါ်ကဆုံးပြက်အမိုက်တွေထဲမှာပလတ်စတစ်နဲ့သက်ဆိုင်တဲ့အမိုက်တွေက40ရာခိုင်နှုန်းရှိနေပါတယ်။ဒါကတော့အငတ်ပေးကြုံနေရတဲ့အီသီယိုးပီးယားနိုင်ငံတစ်ဂရီဒေသမှာအလှပေးတဲ့ပဲကိုလူရင်းအရင်းပွားရန်ဖြစ်နေကြတဲ့အမျိုးသမီးတွေပါ။အဲ့ဒီဒေသမှာအငတ်ပေးနဲ့ရင်ဆိုင်နေရတဲ့သူပေါင်း 35,000 လောက်ရှိနေပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်ရေခန်းခြောက်လာတဲ့ကိုလံဘီယာကဆူစကာရေကန်ကြီးရဲ့မြင်ကွင်းဖြစ်ပါတယ်။ရေမခန်းခြောက်မီကဒီရေကန်ကြီးဟာ10မီတာအနက်ရှိတဲ့ရေကန်ကြီးဖြစ်ပါတယ်။ဒက်စီစီစားတော့ကုန်စင်းနဲ့လူထုဝန်ဆောင်မှုလုပ်ငန်းစည်းနှုန်းတွေမြင့်တက်လာတဲ့ကြောင့်အစိုးရကိုဆန့်ကျင်သူတွေနဲ့ရဲတွေကိုလံဘီယာနိုင်ငံမက်ဒရစ်မြို့မှာထိတ်တိုက်ရင်ဆိုင်နေကြရတဲ့သတင်းဌာနပုံတစ်ပုံပါဒီပုံလေးကတော့တေချာကြည့်မှမြင်နိုင်တဲ့တိုကျိုမြို့ကအိုလံပစ်ဒိုင်မင်ပြိုင်ပွဲမှာတရုတ်အားကစားသမား2ဦးရဲ့ဒိုင်မင်ထိုးလိုက်တဲ့ပုံဖြစ်ပါတယ်ဒီပွဲမှာသူတို့2ဦးရွှေတစိမ့်ရခဲ့ပါတယ်ဒါကြတော့အစ္စရေးတပ်တွေကဂါဇာမြို့ကိုလေကြောင်းတိုက်ခိုက်ခဲ့တဲ့မြင်ကွင်းတစ်ခုပါနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေကြောင့်ကလေးငယ်တွေအပါအဝင်လူပေါင်းဒါဇင်ချီသေဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရာနေချီရှိနေပါတယ်။တရုတ်ကွန်မြူနတီပါတီရဲ့နှစ်တရာပြည့်အခမ်းအနားမှာကွန်မြူနတီပါတီအလံကိုကယ်ဆယ်ရေးဝတ်စုံမျိုးဝတ်ထားတဲ့သူတွေဝိုင်းရံနေတဲ့ဖြောပြေကျဆင်းမှုတစ်ခုကိုမှတ်တမ်းတင်ထားတဲ့ဓာတ်ပုံဖြစ်ပါတယ်။ဒီအခမ်းအနားကိုဘေကျင်းမြို့မှာကျင်းပခဲ့တာပါ။အာဖဂန်ဟိုတာလီဘန်ရဲ့တိမ်းပြည့်တဲ့မူရစ်ဆေးဆွဲသူတွေကိုကပူးမျိုးအဘိုင်စနာဈေးရုံမှာဖမ်းဆီးထိန်းသိမ်းထားတဲ့တရင်တပ်ပေါင်းတစ်ခုကအာဖဂန်နစ္စတန်မှာ15နှစ်ကနေ64နှစ်အတွင်းမူရစ်ဆေးသုံးဆွဲသူပေါင်းတသန်းလောက်ရှိပြီးလူဦးရေရဲ့100%ကိုရှိနေရပါဒီပုံလေးကတော့ COVID-19 ကြောင့်ဆုံးမသွားတဲ့ဖခင်ဖြစ်သူရဲ့ဓာတ်ပုံပါတဲ့ခေါင်းအုံးလေးကိုဖက်ထားရင်းဖခင်ဖြစ်သူကိုတတိယမျှော်ကြည့်နေတာကနေသူကိုယ်ရင်လည်းဗိုင်းရပ်စ်ကူးခံထားရတဲ့ဖိလစ်ပိုင်နိုင်ငံကကလင်းရဲ့ကြောက်ရဲ့ပုံဖြစ်ပါတယ်။ဖိလစ်ပိုင်မှာကိုဗစ်ကြောင့်သေဆုံးရသူပေါင်းက9000နီးပါးရှိနေပါပြီ။အသက်17နှစ်အရွယ်ကညာနိုင်ငံကစတီဗန်တယောက်ကျောင်းကနေအိမ်ပြန်သူတို့ရဲ့ယာကင်းတဲ့ကကျိုင်းကံတွေလိုက်လို့ရှောင်ပြေးနေရတဲ့ပုံလေးကိုမှတ်တမ်းတင်ထားတာပါ။ဒီကျိုင်းကံတွေရဲ့နှောက်ယှက်မှုကြောင့်ကညာနိုင်ငံကလူပေါင်း3000ခွဲလောက်အခက်အခဲတွေကြုံတွေ့ခဲ့ကြရပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့ပြင်တနင်္လာမှာကိုဗစ်ကြောင့်တေဆုံးသွားသူတွေကိုအစုလိုက်အပြုံလိုက်မီးရှို့ကြုံနေတဲ့အပူမွေးတံကနေလွတ်အောင်ပြေးနေတဲ့သူတယောက်ရဲ့ပုံကိုမှတ်တမ်းတင်ထားတာပါအခုဆိုရင်အိန္ဒိယနိုင်ငံမှာကိုဗစ်ကြောင့်တေဆုံးရသူပေါင်းက4,500ကျော်ရှိပါတယ
်မညညလွင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးကဘာတလွားကထူးခြားတဲ့ခရစ်စမတ်စန်တာဘိုဘိုကြီးရဲ့သတင်းတွေကိုတင်ပြပေးပါမယ်ဂျာမနီနိုင်ငံဘာလင်မြို့တော်မှာခရစ်စမတ်စန်တာဘိုဘိုကြီးတွေမော်တော်ဆိုင်ကယ်နဲ့လက်ဆောင်တွေလိုက်ပေးခဲ့ကြပါတယ်။ဗြိတိန်နိုင်ငံဒါဗီရှက်ရက်ကလူသံကြီးဂျွန်အီဗန်စ်တယောက်စန်တာဝတ်စုံနဲ့သူကောင်းပေါ်မှာမိဂိုးခေါင်းနိုင်ကြီးတင်ရွက်ပြပြီးကမ္ဘာစံချိန်ချိုးခဲ့ပါတယ်။ဒီလိုကမ္ဘာတလွားကထူးခြားတဲ့ခရစ်စမတ်သတင်းတွေကိုကိုငိမ့်ချက်နဲ့မခင်ဖြူထွေးတို့တင်ဆက်ထားပါတယ်ရှင်။
ဒီကနေ့ဒီဇင်ဘာလဒုတိယပတ်အတွင်းဂျာမနီနိုင်ငံဘာလင်မြို့တော်မှာခရစ်စမတ်ဆန်တာဖိုးဖိုးကြီးတွေမော်တော်ဆိုင်ကယ်ပတ်စီခဲ့ကြပါတယ်။နှစ်စဉ်ကျင်းပတဲ့ဒီပွဲကတော့ကလေးတွေပျော်ရွှင်စေဖို့အတွက်လက်ဆောင်တွေကိုလိုအပ်တဲ့မိသားစုတွေကိုလိုက်ပေးတဲ့ပွဲလည်းဖြစ်ပါတယ်။လွန်ခဲ့တဲ့24နှစ်တုန်းကစတင်ခဲ့ကြတာဖြစ်ပြီးတော့ဆိုင်ကယ်3စီးဆန်တာဖိုးဖိုးကြီး3ယောက်နဲ့စခဲ့ကြတာပါ။မုတ်စိတ်မွေးတွေအင်ဂျီအနီရောင်တွေဝစ်ဆင်ပြီးလက်ဆောင်တွေထည့်ထားတဲ့အနီရောင်အိတ်တွေကိုတည်ဆောင်ထားတဲ့ဆန်တာတွေဟာမော်တော်ဆိုင်ကယ်မျိုးစုံနဲ့မြို့အနှံ့ကကလေးတွေကိုလက်ဆောင်လိုက်ပေးကြပါရယ်ရှင
်ဗြိတိန်နိုင်ငံဒါဗီရှိုင်ယာအရက်ကလူသံကြီးဂျွန်အေဗန်တယောက်စန်တာဝစ်စုံနဲ့သူ့ကောင်းပေါ်မှာမိဂိုးခေါင်းနိုင်ကြီးရွက်ပြပြီးကမ္ဘာစံချိန်ချိုးခဲ့ပါတယ်အသက်84နှစ်အရွယ်ရှိနေပြီဖြစ်တဲ့အေဗန်ဟာသူ့ကောင်းပေါ်မှာအုံနီဂဲရီနွားနို့ပုံးနေနဲ့ကားတွေကိုပါရွက်ပြခဲ့ပြီးတော့သူ့မွေးနေ့ကြားရောက်မဲ့မတ်လမတိုင်ခင်ကောင်းပေါ်မှာပစ္စည်းတွေကိုတဲ့တဲ့မဲ့မဲ့ရွက်ပြနိုင်တဲ့ကမ္ဘာစံချိန်အခုတရာလောက်ချိုးကိုရည်ရွယ်ထားပါတယ်။ Evan ဟာစီဂျိုယောဂာနဲ့ပန်းနာရင်ကျက်ယောဂာလည်းရှိသူတယောက်ဖြစ်ပြီးတော့မျက်လုံးကလည်းတစ်ဖက်ပဲမြင်ပေမဲ့လည်းအခုလက်ရှိမှာတော့ကမ္ဘာစံချိန်68ခုချိုးထားပြီးပါပြီ။အ အခုလိုမျိုးမိကိုခေါင်းတိုင်ရွက်ပြတဲ့စံချိန်ဟာသူ့ရဲ့69ခုမြောက်စံချိန်ဖြစ်ပြီးတော့အခု100မြောက်စံချိန်မှာတော့ငါးပေပတ်လည်ရှိတဲ့တရဖူအလေးကြီးတစ်ခုကိုလည်းခေါင်းပေါ်မှာရွက်ပြဖို့စီစဉ်ထားပါတယ်။အသက်42နှစ်အရွယ်ကလေးကအခုလိုခေါင်းပေါ်မှာပစ္စည်းတွေတဲတဲမဲမဲရွက်ပြတာမျိုးကဘာတလွှားမှာလဲ့လဲ့ပြသခဲ့ပါတယ်။သူ့ရဲ့လှုပ်ဆောင်မှုတွေကို Guinness ကဘာစံချိန်မှတ်တမ်းအဖွဲ့ကြီးကလည်းအတိအမှတ်ပြုထားပြီးတော့ပရာဟိတအဖွဲ့တွေအတွက်လည်းစုစုပေါင်းရန်ပုံငွေအမေရိကန်ဒေါ်လာ33,000ကျော်ရှာပြီးနိုင်ခဲ့ပါတယ်ခင်ဗျာ
ခရစ်စမတ်ပွဲတော်နီးလာတာနဲ့အမျှကမ္ဘာကျွမ်းမှာဆန်နာကော့စ်ဖိုးဖိုးကြီးဝစ်စုံနဲ့ပရိုက်တာအလူအထွက်ပြေးပွဲတွေကျင်းပနေကြပါတယ်ပြီးခဲ့တဲ့နှစ်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုစိုးရင်ပြီးနိုင်ငံအတော်များများမှာပြေးပွဲအစီအစဉ်တွေပယ်ဖျက်ခဲ့ကြပါတယ်ဂရိနိုင်ငံအေသင်မြို့မှာတော့ဒီနှစ်မှာတတိမအချိန်မြောက်ပရိုက်တာအလူရန်ပုံငွေအတွက်ဆန်နာကော့စ်ဝစ်စုံနဲ့ပြေးပွဲမှာလူတွေရနဲ့ချီပါဝင်ခဲ့ကြပါတယ်အနီရောင်နဲ့အဖြူဆက်ကြားဆနာကလော့စ်ဝစ်စုံတွေကိုဝစ်ဆင်ပြီးအေသင်အိုလံပစ်အားကစားရုံကြီးကိုလူတွေပတ်ပြီးတော့ပြေးခဲ့ကြတာပါပြေးပွဲမှာပါဝင်တဲ့လူတယောက်ချင်းစီက12ယူရိုအလူငွေထည့်ဝင်ကြသလိုစီးပွားရေးကော်ပိုရေးရှင်းကြီးတွေကလည်းနာမကျန်းဖြစ်နေတဲ့ကလင်းငယ်တွေကိုစောင့်ရှောက်တဲ့ပရဟိတအသင်းတွေအတွက်ဒီပြေးပွဲကတဆင့်အလူငွေတွေပေးအပ်ကြပါတယ်ရှင
်ဟန်ဂေရီနိုင်ငံဘူဒပက်စ်မြို့မှာတော့ရေကူးဝစ်စုံတွေပေါ်ပိုင်းအင်ဂျီဗလာနဲ့အတွင်းကံပေါင်းမီတွေဝင့်ထားတဲ့စန်တာကလော့စ်ဝစ်စုံတွေနဲ့လူပေါင်း40လောက်ဟာရေခဲမှတ်တာတာအေးအေးဒဏ်ကြားမှာမြို့ကိုပတ်ပြီးပြေးခဲ့ကြပါတယ်။မြို့အတွင်းဈေးသွားဈေးလာတွေများတဲ့ကုန်းစုံဆိုင်တွေနဲ့ခရီးသည်တွေအလာများတဲ့နေရာတွေကြားမှာပြေးလွှာရင်တချင်းဆိုကခုန်ခဲ့ကြတာပါ။ပြေးပွဲမှာပါဝင်ခဲ့ကြသူတွေရဲ့အလှူငွေတွေကိုခလေးတွေကိုစောင့်ရှောက်တဲ့အဖွဲ့တွေအတွက်ရန်ပုံငွေပေးကြတယ်လို့အေးအေးဒဏ်ကိုရဲရဲရင်အာခံဖို့တတိမွေးနိုင်အောင်တွန်းအားပေးတဲ့ပွဲလည်းဖြစ်ပါတယ်။ရေခဲမြစ်ထဲမှာရေစင်းကူးတဲ့ပြိုင်ပွဲတွေကျင်းပလေရှိတဲ့ဘူဒပက်စ်မြို့မှာအခုလိုအပေါ်ပိုင်းဗလာချင်းပြေးတဲ့ခရစ်စမတ်ရာသီစန်တာပြေးပွဲကျင်းပတာ18ကြိမ်ရှိပါပြီခင်ဗျာ
။ကိုငင်းချင်းစီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုကတော့ဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြပေးမှာဖြစ်ပါတယ
်။ကမ္ဘာတလုံးကိုဗစ်ကူးစက်မှုတွေထဲမှာတောင်အာဖရိကမှာဆက်တင်တွေ့ခဲ့ရတဲ့ကူးစက်များဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ Omicron ကူးစက်မှုဟာအများဆုံးဖြစ်လာနေပါတယ်။ကနူးရရှိတဲ့အထောက်ထားတွေကသူဟာ COVID-19 ဖြစ်ပွားခဲ့သူတွေကိုပါထပ်ပြီးကူးစက်နိုင်ခြေရှိတယ်လို့ WHO ကကျန်းမာရေးအဖွဲ့ကြီးကသတိပေးထားပါတယ်။ဒါကြောင့်ကူးစက်များဒီပိုးသစ်အန္တရာယ်ကောက်ွက်နိုင်မှုနိုင်ငံအများအပြားက COVID ကန့်သတ်မှုအသစ်တွေကိုချမှတ်နေကြပါပြီ။အာဖဂန်နစ္စတန်နိုင်ငံမှာရင်ဆိုင်နေတဲ့လူသားချင်းစာနာမှုအကြမ်းဖက်ရှောင်လွှဲနိုင်ရေးအတွက်ရန်ကုန်ငွေကြေးထူထောင်မှုတနင်္လာနေ့မှာဆုံးဖြတ်ကြပါတယ်။နိုင်ငံ58နိုင်ငံစုဖွဲ့ထားတဲ့ OIC ခေါ်အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်အဖွဲ့ရဲ့အရေးပေါ်ညီလာခံကိုပါကစ္စတန်အစ္စလာမဘတ်မြို့မှာကျင်းပခဲ့ချိန်မှာဒီရန်ကုန်ငွေအဖွဲ့ကိုတည်ထောင်လိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်တပ်ဆိုးရှေ့စဉ်နဲ့ဝင်ငွေရလန်းတွေကိုဖျက်တောက်ပြီးမြန်မာစစ်အာဏာရှင်ကိုနိုင်ငံတကာကနေဖိအားပေးချဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကရွန်ဂျာဒုက္ခသည်စခန်းကိုသတင်းတစ်ပတ်ကြာတောရောက်ခဲ့တဲ့မြန်မာနိုင်ငံလူခွင့်ဆိုင်ကုလအထူးကိုယ်စားလှယ် Tom Andrews ကတနင်္လာနေ့ဒက်ကာသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။နိုင်ငံတကာတိုင်းပွဲအနေနဲ့ Bangladesh အစိုးရနဲ့ပိုးပြီးကောင်းတဲ့မိဖက်ဖြစ်အောင်လုပ်ပြီးရွန်ဂျာပြည်နယ်အဖြေရှာရမှာမြန်မာစစ်တပ်ကိုဖိအားပေးချဖို့လည်းပန်ကြားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဒီနှစ်ထဲအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းရိုက်ကြောင့်တေဆုံးသူကအခုချိန်ထိဆိုအနည်းဆုံး146ယောက်ရှိနေပါပြီ။
နောက်ဆုံးရသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ရင်ချင်းနိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့တိုနီပိုလော့နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မတင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.